မြမအစိုးရရဲ့နေဆက်ဒေတာတိုင်းသားတွေဖွံ့ဖြိုးတိုးတက်ရေးဖို့ကော်မတီကိုဥက္ကဋ္ဌအဖြစ်သမ္မတဦးသိန်းစိန်ဒီဥက္ကဋ္ဌအဖြစ်ဒုတိယသမ္မတတီဟသူရဦးတင်အောင်မြင်ဦးဘိုးကော်မတီဝင်တွေအဖြစ်ကာကွယ်ရေးဦးစီးချုပ်တွေဝန်ကြီးတွေနဲ့အသစ်ပြင်ဆင်ဖွဲ့စည်းပြီးအကောင့်ထဲပေါ်သွားမဲ့အကြောင်းဒီကနေ့တို့အကြေးမုံသတင်းစာမှာဖော်ပြထားတာတွေ့ရပါတယ်မနေ့ကကျင်းပခဲ့တဲ့ကော်မတီအစည်းအဝေးတင်ပြဆောင်2021ခုနှစ်မှာတိုင်းရင်းသားဒေသတွေဖွံ့ဖြိုးတိုးတက်မှာပြည်ထောင်စုစိတ်ဓာတ်ပေါ်ပေါက်လာမှာဖြစ်တဲ့အတွက်တိုင်းရင်းသားဒေသတွေကြမှာလမ်းမဆက်တွေကောင်းအောင်စီးပွားရေးတိုးတက်အောင်ပညာရေးနဲ့ကျန်းမာရေးအဆင့်တန်းမြင့်လာအောင်ဆောင်ရွက်ပေးဖို့လိုတယ်လို့သမ္မတကပြောသလိုတစ်ဆက်တည်းမှာပဲပြည်ထောင်စုအစိုးရရဲ့အာဏာစက်တွေနေစွန်နေပြားထိရောက်ဖို့အရေးကြီးတယ်ဆိုတာကိုလည်းပြောထားတာတွေ့ရပါတယ်။ဒါကြောင့်နေဆက်ဒေသဖွံ့ဖြိုးရေးဆိုတဲ့စီမံကိန်းအောက်မှာမြမအစိုးရနဲ့တိုင်းရင်းသားတွေကြားကပဋိပက္ခတွေပြည်လည်အောင်ဆောင်ရွက်ပြီးပြည်ထောင်စုကြီးတည်ဆောက်မှာလား။ဒါမှမဟုတ်ဒေသဖွံ့ဖြိုးရေးဆိုတာကိုပရိယတ်တစ်ခုလို့သုံးပြီးလက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေကိုချိန်မုံမာလာဆိုတာတိုင်းရင်းသားတွေကြားမှာမေးစရာတွေဖြစ်နေပါတယ်။လက်ဆက်ဒေသဖွံ့ဖြိုးရေးနဲ့ပတ်သက်လို့မြမအစိုးရအနေနဲ့ကင်းပြည်နယ်မှာအကောင့်ထဲပေါ်ဖို့ရှိတဲ့အလားအလာနဲ့လက်ရှိဆောင်ရွက်နေတဲ့စီမံကိန်းတချို့ကို KNU ကရင်မျိုးသားအစည်းအရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ဗိုလ်မှူးစောလငွေကအခုလို့ပြောပြပါဗျာ။ကံ
အရင်ရပါလိကျွန်တော်တို့ဒီကျင်းခဏတောင်းလာကျွန်တော်ပို့လိုက်တာကမလ10နှစ်မှာတဲ့သူတို့တက်လူကြီးပေါ့လေဒေါ်ဂတိယွာမှာပေါ့လေအဲ့ဒီမှာသူတို့မျိုးတက်ဆောင်မယ်ဆိုပြီးတော့လာပြီးတော့မြည်ပြီးပါတယ်လာတိုင်းနေတဲ့အကြောင်းနေရာတွေပေါ့လေနောက်ပြီးတော့ဆေးရုံနေရာတွေ place ကနေပေါ့လေအခုသူတို့ရှင် place 30လောက်ရှိမှာပေါ့လေအော်မေသဝဝင်နေနီးတဲ့ခါကျတော့မေသဝရဲ့ဒီဟိုတဲမှာရှိတဲ့ဒီအိမ်မျိုးသူတို့ရှင်ငင်းတဲ့တိမ်ကိုတဲ့၃သိန်းပြရမယ်တဲ့သူတောင်းနေတဲ့သူပြောတာကတော့ဒီတောင်းတဲ့ငွေရလို့ရှိလို့ရှိရင်တဲ့လမ်းတို့သူတို့ထောက်မယ်ထောက်ဦးတို့သူထောက်မယ်နောက်ပြီးတော့သူတက်ကပ်ပြီးခြေပြက်လက်ပြက်တွေသူတို့ကတည်းကကူယူဖို့ဆိုပြီးတော့တောင်းသွားတယ်လို့သူပြောတာဟုတ်အဲဒီမှာမေသဝကနေပြီးတော့အောက်ဘက်ကခိုင်းနေပေါ့အဲ့ဒီကျောင်းဆက်တဲ့သူတို့ကဟိုလေတရားတစ်ခုဆောက်မယ်ဆိုပြီးအဲ့လိုဆိုပြီးတော့ကျွန်တော်တို့ကလည်းဒီလိုကြည့်ပြီးတော့သူတင်ပြလိုက်တယ်နိ
မြန်မာနိုင်ငံဘက်ကရင်ပြည်နယ်မှာအခုလိုစီမံကိန်းလုပ်နေတာသိရသလိုအဲ့ဒီဒေသနဲ့ထိစပ်နေတဲ့ထိုင်းနိုင်ငံဘက်ချမ်းမှာလည်းစက်မှုဆောင်လို့ဖွံ့ဖြိုးရေးစီမံကိန်းတွေလုပ်နေတယ်လို့ဗိုလ်မှူးဆွေးနွေးဆောင်ကပြောပါတယ်
။မဲဆောက်ရဲ့ဒီကျွန်တော်မြောက်ဖဲ့တို့မဲပါတို့ဘာတို့ကနေအဲ့ဒီမဲသဝအထိကန္နာနဲ့မင်းမျိုးတစ်လျှောက်မှသူအရင်မှာစက်မှုဆောင်နေတယ်အလုံးပါဘူး။အဲ့ဒီတောက်ချက်ကဒုတိယဆောင်မဲ့ဓာကြီးဆိုတာဖြစ်နိုင်ကအဲ့ဒီမဲသဝမှာဆောင်မဲ့သူပေါ်ရှိတယ်။ဒီနောက်ပြီးတော့အဲ့ဒီမဲသဝကနေပြီးတော့ကျွန်တော်တို့ကုတ်ကူတို့ဘာတို့ကနေပြီးတော့ဖြတ်ပြီးတော့လေဖန်တို့ဘာတို့ကသွားတယ်လမ်းနဲ့ဆိုလို့ရှိလို့ရှိရင်လည်းအဲကားတွေတော့လူကြီးနေကြတယ်ဒီတော့ကတော့အဲဒီတော့ရှောက်မှာကဒီဒီဘက်ကလည်းလမ်းကြီးဖောက်တာနဲ့နောက်တချို့တော်တွေလည်းပဲခုတ်လိုက်ပြီးဆက်ကြည့်ကြည့်နေကြတယ်ကြောင်လည်းပဲတဲ့အနေနဲ့ဆိုလို့ရှိရင်ပြောရမယ်ဆိုလို့ရှိရင်တော်ကြီးနဲ့နေဖို့တော့ပြားအိမ်နေရာတွေက control family တွေအတွက်ကို ready ဖြစ်နေတဲ့အနေနဲ့အဲလိုမျိုးရောက်နေဟိုဘက်ကြည့်မှာအဲလိုဖြစ်နေခိုင်းရဲ့တစ်ချက်ချက်ရစခိုင်းဌာနတွေကနေပြီးတော့ဆိုကိစ္စတွေကိုမြေကလောက်ကိုချပေးပြီးတော့အဲဒီစက်မှုစုကြီးကိုဘယ်လိုဆွဲလဲဆိုတာကို engineer တွေနဲ့ design ဆွဲနေတာပဲအဲ့ဒီနိုင်ရဲ့အနောက်ဘက်မုတ်ဝါကြီးဆိုပြီးတော့ဒါသူတို့လုပ်နေကြတာလေ
အခုစီမံကိန်းတွေကိုသုံးသပ်ကြည့်ရင်ထိုင်းဆိုရကကွန်မြူနစ်သဘုံတွေကိုနှိမ်နှင်းခဲ့တဲ့နီးပရိယမျိုးမြန်မာဆိုရကဆောင်ရွက်နေတာတွေ့ရပြီအင်းဒီနဲ့တောတောင်ထဲမှာဆရာနာရှင်ကိုခြေကိုယူတော်လှန်နေတဲ့လက်နက်ကင်အဖွဲ့တွေပျက်စီးအောင်ကြိုးပမ်းတာဖြစ်နေတယ်လို့ KNU ဗိုလ်မှူးစောလငွေကသုံးသပ်ပါတယ်
မာဒီဝေရပြောမယ်ဆိုလို့ရှိရင်တော့ဒီနောက်ဆုံးကတော့သူကဒီတမှုဆုံးပြိုးတိုးတက်မှုဒီအနေထားတွေနဲ့တောတွေကိုရှင်းလို့လမ်းတွေကိုဖောက်လူလူတွေကိုချပြီးတော့နောက်ဆုံးကျတော့ဒီကကလူတွေကလည်းပဲဆက်ကိုပေါင်းဆက်ပြိုးတိုးကြမဆောင်နိုင်နိုင်ဘူးဆိုလို့ရှိရင်နေရာနေရာမရှိဘူးတက်စီရအခွင့်မရှိအောင်လုပ်ထားတာတော့တော့တိုက်သူကလူတွေကသူကပလေးစကန်လို့ပြစ်စက်စကန်လို့ဒီငါတော့တက်ကြတာဟာပုံပေါက်ပြင်လူတွေကြည့်တယ်ပေါ့ဟာဒီရောလူလူမျိုးပြရည်လာပြည့်တယ်ဆုံးပြိုးတိုးတက်ရေးအတွက်ကိုသူတို့ဆောက်တဲ့အဆောက်အဦတွေတမိကြရင်ထားလိုက်တယ်ခါဟာတမိကြရင်လူလူပြိုးတဲ့ထုတ်ဆိုတဲ့ဟာဒီနဲ့သူတို့ကဒီနည်းနဲ့သူတို့ဒီထိုင်းကွန်မြူနီတီကိုချင်းတို့ကရှင်းထုတ်တဲ့နည်းကိုသူပြန်ပြီးနှစ်ဖက်ကနေပြောတာဟာဒီကဆွဲပြီးတာလုပ်တဲ့ကိစ္စပဲ
ဘယ်လိုပဲဖြစ်ဖြစ်မြန်မာအစိုးရအနေနဲ့တိုင်းရင်းသားပြည်ထနာတွေကိုနိုင်ငံရေးနည်းရမှန်မှန်ကန်ကန်မဖြေရှင်းတဲ့အခါမှာဈာကနေအကျိုးများရနေတာကအစိုးရနဲ့ပေါင်းပြီးလုပ်ကင်နေတဲ့အပေါင်းပါစီးပွားရေးသမားတွေနဲ့နိုင်ငံတကာစီးပွားရေးသမားတွေပဲဖြစ်နေပြီးမြန်မာနိုင်ငံနဲ့မြန်မာနိုင်ငံဘွားတိုင်းရင်းသားတွေကတော့သူတို့အောက်မှာမငြင်းသေးတဲ့ဒုက္ခတွေနဲ့ရင်ဆိုင်နေရတယ်လို့ဗိုလ်မှူးစောလောင်ကပြောဆိုပါတယ်ခင်ဗျာ